ထိုင်းရဲ့တပ်ဖွဲ့ကနေ50တမနည်းကိုလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်နေတယ်လို့တန်တရားရှိတဲ့အတွက်အရေးယူဆောင်ရွက်နေတယ်လို့ထိုင်းရဲ့ချုပ်ကပြောပါတယ်။ဒါအပြင်ထိုင်းဝန်ကြီးချုပ်ကလည်းမလေးရှားနယ်စပ်ကလူကုန်ကူးနေတဲ့စခန်းတွေကို10ရက်အတွင်းရှာဖွေပြီးပိတ်ပစ်ဖို့အမိန့်ပေးထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ကဆုံခလာခရိုင်ထဲမှာရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကလူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်သူတွေလို့တန်လျာရှိတဲ့ရဲအနာပိုင်းတွေကိုပါစစ်ဆေးရေးယူနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ Burma Rohingya Association Thailand အဖွဲ့ကဦးမောင်ကျော်နုကတော့ဒီလိုဖမ်းဆီးစစ်ဆေးမှုတွေဟာလူကုန်ကူးမှုမှာပါဝင်ပတ်သက်သူတွေအတွက်သင်ကန်းစာဖြစ်သွားနိုင်တယ်လို့ပြောပါတယ်
။ Police တွေဆိုလို့ရှိရင်သူတို့အစိုးရပြုံလိုက်မဟုတ်တော့မှကျွန်တော်ပြီးကြလို့အယောက်လင်းကားစီလို့တော့သူတို့အဆက်ဖြစ်တော့ပါပြီ။သူတို့ပြောင်းရွှေ့လိုက်ပြီးသူတို့တော့ demotion လုပ်တဲ့အဲ့တော့တို့ဒီနေရာပြောင်းလာတယ်ပါလို့ရှိပါတယ်။ဟုတ်လားကောင်းပါတယ်။ဟလာတင်ကြမ်းလာစကဖြစ်တော့ပါမယ်
။ရိုဟင်ဂျာတွေကိုလူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းလုံခြုံရေးကောင်စီအတွင်းရေးမှူးမစ္စတာအနုစစ်ကတော့ဒီကနေ့မှပဲသတင်းတော့တီကိုအခုလို့ပြောသွားပါတယ်
။แน่นอนครับการสืบสวนสอบสวนต้องขยายผลก็อาจจะเห็นภาพที่จะกว้างขึ้นอันนี้เป็นความจริงจังของรัฐบาลที่จะปรับดันกับเคลื่อนในเรื่องของโรฮิงญา
ဒီလိုလူကုန်ကူးတဲ့စခန်းတွေမြောက်နှံထားတဲ့နေရာတွေတခြားနယ်မြေတွေမှာရောရှိနေသေးသလားဆိုတာကိုစစ်ဆေးနေကြအောင်အလားတူဖြစ်ရမျိုးတွေအင်းနီနာချင်းနိုင်ငံတွေမှာကောရှိနေသလားဆိုတာကိုလည်းစုံစမ်းနေကြောင်းနဲ့ရိုဟင်ဂျာရင်နဲ့ပတ်သက်လို့လူကုန်ကူးမှုခွင့်ဆက်တွေကိုတေချာစုံစမ်းဖော်ထုတ်သွားမယ်လို့ပြောသွားပါတယ်။လူကုန်ကူးမှုပြဿနာတွေကိုဖြေရှင်းဖို့အခုအစိုးရလက်ထက်မှာတည်တည်ချာချာလှုပ်ဆောင်နေပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးနဲ့လူ့အခွင့်အရေးညီမျှအောင်လုပ်ဖို့လိုကြောင်းရိုဟင်ဂျာတွေအပြင်တခြားလူကုန်ကူးမှုတွေကိုပါအစစ်အစစ်အရေးယူသွားမှာဖြစ်ကြောင်းပြောကြားသွားခဲ့တာပါမြန်မာပြည်အနောက်ချမ်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေတရားမဝင်လေတွေနဲ့လူတွေကိုတယ်ဆောင်လာရမှာတချို့ကတော့အလောက်ကန်ရှာဖွေလိုတဲ့ရွှေပြောင်းလူသမားတွေပါဝင်ကြပါတယ်ထိုင်းရေတပ်ကလည်းမကြာခဏဖမ်းဆီးမိတယ်လို့ထိုင်းနိုင်ငံဖမ်းကားခရိုင်အတွင်းမှာလည်းဖမ်းဆီးမိတာတွေရှိနေပါတယ်သူတို့ကိုထိန်းသိမ်းရေးစခန်းပို့ထားပေမဲ့ခက်ပြေးလွတ်မြောက်သွားတာတွေလည်းရှိတယ်လို့အဲ့ဒီနေရာတွေကနေပြန်လွတ်သွားတဲ့အခါမှာလည်းရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးဦးမောင်ကျော်နုကဆက်ပြောသွားပါတယ
်ကိုစေကျော်ရနုံးဟာလူကုန်ကူးတဲ့လူရဲ့လက်ရုပ်ကိုရောက်သွားတယ်ဗျဒီလိုရောက်လို့ဆိုတော့သူတို့ပြန်လုပေးမယ်ဆိုပြီးတော့လောင်းကနေပြီးတော့ကောက်တုံးကိုပို့ပေးမယ်ဆိုပြီးတော့လုပ်ပေးမယ်လို့ဒီကြားမှာပဲအပြန်နေစားကနေပြီးတော့ပြန်လုပေးရစတဲ့နေရာနေပြီးတော့ပြန်ကြည့်တော့ကသူတို့လက်ထက်မှာပဲရောက်သွားတယ်ဗ
ျဒီလိုရွှေပြောင်းအခြေချနေထိုင်သူတွေနဲ့ပတ်သက်လို့လူကုန်ကူးခံရမှုတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ခိုက်ရေးနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါဒီအတွက်ထိုင်းနိုင်ငံမှာစစ်အစိုးရတက်လာပြီးတဲ့နောက်တင်းတင်းကြပ်ကြပ်တေးသေးချာချာကြိုက်ပွဲမှုတွေလှုပ်လာပါတယ်အခုလိုမျိုးရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းအစိုးရအနေနဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုအရေးယူဆောင်ရွက်တာတွေအပြင်လူကုန်ကူးမှုမှာပါဝင်ပတ်သက်နိုင်တယ်လို့တန်တရားရှိတဲ့ရဲအရာရှိတဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေကိုပါစစ်ဆေးရေးယူမှုတွေလှုပ်လာခဲ့တာပါဒီအစိုးရလက်ထက်မှာတေးသေးချာချာကြိုက်ပွဲဖြစ်ရှင်းမယ်ဆိုတာကိုယုံကြည်ကြောင်းဦးမောင်ကျော်နုကတော့ဆက်ပြောသွားပါတယ
်ယုံကြည်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဒီအခုတက်လာတဲ့ဆွေရဟာလာတက်ချက်မှာပဲကျွန်တော်လုံးဝယုံကြည်ပါတယ်အာတခြားဆွေရတွေတော့လုံးမပါဘူးဖြစ်ဖြစ်မှာပါဒီပမာဆွေရကလည်းဒီဥသိဥသိဆွေရဆွေရကလည်းအာပူပေါင်းဖို့ကောင်းပါတယ်ဒါပူပေါင်းလို့ဒီကနေပြီးတော့ဆက်ပြေလို့ကျွန်တော်တင်ကြပါတယ
်အခုဆိုရင်မြေမြုပ်ထားတဲ့ကျင်းပေါင်း30ကျော်40နီးပါးရှာဖွေတွေ့ရှိခဲ့ရမှာရုံလောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့ပြီဖြစ်ပါတယ်တေဆုံးသူတွေဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရွှေပြောင်းအခြေချသူတွေဖြစ်ထိုင်းနိုင်ငံပိုင်းတွေကပြောဆိုခဲ့ပြီးသူတို့တွေဟာမလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းနိုင်ငံကိုတထောင်သားစခန်းအဖြစ်အသုံးချခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့မှပဲထိုင်းနိုင်ငံတောင်ပိုင်းဖမ်းကားခရိုင်တကွာပါဆိုတဲ့နေရာမှာစလွန်ကားရဲ့နောက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလူသမားတွေကိုထည့်ပြီးလူကုန်ကူးခဲ့တဲ့ထိုင်းလူမျိုးတဦးကိုလည်းဖမ်းဆီးမိခဲ့ပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြစ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတရားတူးလို့ခေါ်တဲ့စောင့်ကြည့်စီရင်ထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရားသတိအစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့တွေ့ဆုံပြီးလူကုန်ကူးမှုတွေပပျက်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလူကုန်ကူးမှုနဲ့နိုင်ငံတော်လုံခြုံရေးအတွက်ရွှေပြောင်းလူသမားတွေကိုစီစစ်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်ခဲ့ပါတယ်ရှင်